not planned to get arrested. I had planned to do without having to end up in jail. But when I had to face
မနေနဲ့အဲ့ဒီနေ့ကအဖမ်းခံဖို့ရည်ရွယ်ပြီးလုပ်တာတော့မဟုတ်ပါဘူး။ထောင်ထဲမသွားရဘဲနဲ့လုံနိုင်ဖို့ရည်ရွယ်ခဲ့ပါတယ်။ဒါပေမဲ့လို့ကျမဖမ်းခံဖို့ဆုံးဖြတ်ချက်ချလိုက်တာကတော့ကျမတို့အနေနဲ့ဒီလိုအနှင်ခံရတဲ့ဘဝမျိုးမှာနေရတာကြာပြီမို့ကျမတို့ဘောခွဲခြားဆက်ဆံတာပိုပြီးခံလီပိုပြီးအနှင်ခံရလီဖြစ်တယ်ဆိုတာကိုကျမသဘောပေါက်မိလို့ဖြစ်တယ်လို့ပြောသွားသူကတော့ကွယ်လွန်နေပြီဖြစ်တဲ့ပြည်သူ့ခွင့်ရေးလှုပ်ရှားမှုရဲ့မိခင်ကြီးရဲ့လို့တင်စားခေါ်ပေါ်သူ Rosa Parks ပဲဖြစ်ပါတယ်ဒီလဖေဗရီလကိုအမေရိကန်မှာ Black History Month လူမဲသမိုင်းတင်လအဖြစ်သတ်မှတ်ထားတဲ့အတွက်ကြောင့်လေRosa Parks ရဲ့အသားရောင်ခွဲခြားမှုအဆုံးသတ်ရေးသမိုင်းတင်ကြိုးပမ်းမှုများကိုတင်ပြပေးဖို့ရည်ရွယ်ခဲ့တာပါလူမဲသမိုင်းတင်လစခဲ့တာကတော့1955ခုကဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာကြီးကျွန်စနစ်ပပျောက်ရေးတွေဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ချက်မှာသတ်မှတ်ထားပြီး250အကြာဖြစ်တယ်လို့ဆိုရမှာပါ Harvard ကျောင်းဆင်းဘုရားသမိုင်းရှင် Carter G. Woodson နဲ့တခြားအထင်ကအာဖရိကနွေဘအမေရိကန်နိုင်ငံသားတွေရဲ့ကြိုးပမ်းမှုကြောင့်အမေရိကန်သမိုင်းမှာလူမဲအမေရိကန်နိုင်ငံသားတွေရဲ့အခန့်ကဏ္ဍကိုအတိအမှပြုဖို့1986ခုနှစ်ကစလို့အမေရိကန်သမ္မတတိုင်းကဒီလကို Black History Month ရဲ့လို့သတ်မှတ်ပြီးနိုင်ငံကနေဂါရဝပြုခဲ့တာလည်းဖြစ်ပါတယ်။အာဖရိကနွေဘွားအမေရိကန်နိုင်ငံသားအမျိုးသမီးတွေရဲ့ကြိုးပမ်းမှုတွေအောင်မြင်မှုတွေအများကြီးရှိတဲ့နဲ့ Rosa Parks ကတော့အထင်ရှားဆုံးပုဂ္ဂိုလ်တွေနှင့်တူလို့ဆိုရမှာပါ။အချိန်ကတော့1955ခုဒီဇင်ဘာလတနေ့ကပဲဖြစ်ပါလေ။ထိုစဉ်အသက်40နှစ်အရွယ်ရှိပြီဖြစ်တဲ့ Rosa Parks ဟာတောင်ပိုင်းဒေသမှာချမှတ်ထားတဲ့လူပြူလူမဲခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ Alabama ပြည်နယ် Montgomery မြို့မှာ Pascha ဒီဇင်ဘာမှာလိုက်ပါလာပြီးလူပြူတဦးတွေနေရာဖယ်ပေးဖို့ညှင်းခဲ့တာဖြစ်ပါလေ။ထိုစဉ်ဖြစ်ရတဲ့ပတ်သက်ပြီးတော့မကွယ်လွန်မီသူသတင်းမီဒီယာကိုပြောပြခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါလေ။
Well, four of us were involved in that section of the bus, and then occupied the seat with me.
Eddie Baskabo ma, chimaru lumeli ushi gevare. The uga brimbao na kuma taimbi, chimagaro dwimbe baima tainibare. The chadpe ma, now lume mutbin u tainijabare. Baskaya do, lubu mutat u telabi, duga matayaniare. Duga chimaru alungu, kongani, pebizi jinni.တခြား၃ယောက်ကတော့မထချင်းထချင်းနဲ့ထပေးကြတယ်။ကျမကတော့ဖေမပေးဘူး။အဲ့ဒီတော့ကျမအဖမ်းခံရအချုပ်ထဲထည့်ခံခဲ့ရတယ်လို့ Rosa Parks ကသူမကွယ်လွန်မီကပြန်ပြောင်းပြောခဲ့တာပါ။ခုလိုလူပြူလူမဲခွဲခြားဆက်ဆံတာကိုခံနေရတာများလို့လေသူ့အနေနဲ့ခုလိုမခံရနိုင်ဖြစ်လို့အာခံရဲခဲ့တာဖြစ်တယ်လို့ Rosa Parks ကပြောခဲ့တာကတော
့ Well, I have work and I can't say I wasn't tired, but that
ကျမကအလုပ်ပြင်ပန်းပြီးပြန်လာတာဒါပေမဲ့ကျမပြင်ပန်းလို့ဘတ်စကားပေါ်မှာခုံနေရကနေထပေးဖို့ညှင်းနေတာတော့မဟုတ်ပါဘူးကျမအနေနဲ့ကျမကတန်ရန်တန်ကြီးဘတ်စကားကပြီးပြီးစီးတာမို့လို့လေကျမထပေးစရာအကြောင်းရှိဘူးလို့ကျမယုံကြည်ပါတယ်ဒါအပြင်ကျမကိုခုလိုခွဲခြားဆက်ဆံတာမျိုးကိုလေကျမမခံတော့ဘူးလို့ဆုံးဖြတ်တဲ့အတွက်အခုလိုဘတ်စကားပေါ်မှာခုံနေရကိုမဖယ်ပေးခဲ့တာပါလို့ Rosa Parks ကပြောခဲ့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာ racial segregation လို့ခေါ်တဲ့အသားရောင်ခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ထိုစဉ်ကခီးသွွားရမှာလူပြူကရှီတန်းခုံလူမဲတွေကနောက်တန်းခုံတွေမှာထိုင်ကြရပြီးလူပြူတွေအတွက်ရှီတန်းခုံတွေမှာနေရာမရှိရင်နောက်တန်းခုံမှာလူမဲတွေကဖယ်ပေးကြရတာဖြစ်ပါတယ်ဒါကို Rosa Parks ကစန့်ကျင်ခဲ့တာပါအလားတူပဲကျောင်းတွေစားတောက်ဆိုင်တွေရုပ်ရှင်ရုံတွေစသဖြင့်ပါလေလူပြူနဲ့လူမဲတွေကိုခွဲခြားဆက်ဆံထားတာပါ Rosa Parks ရဲ့ Montgomery မြို့ကလေးမှာဒီအသားရောင်ခွဲခြားတဲ့စနစ်ကို Pascha River မှာတခြားလူမဲအမျိုးသမီးတွေကအာခံခဲ့လို့အဖမ်းခံခဲ့ကြရတာတွေလည်းရှိခဲ့ပါတယ်ဒါပေမဲ့လို့လေဒီတစ်ခါ Rosa Parks အဖမ်းခံခဲ့ရတော့လူမဲလူအဖွဲ့အစည်းကဒီဖြစ်ရကိုမခံတော့တဲ့အတွက်သူ့နောက်မှာဝိုင်းပြီးရပ်တည်ပေးခဲ့ကြပါတယ် Rosa Parks ကတော့အလုပ်ပြုတ်ခဲ့ပြီးAlabama မှာအလုရှာမရတဲ့အတွက်ကြောင့်လေသူနဲ့သူခင်မဟာ Detroit မြို့ကိုပြောင်းခဲ့ကြရပါတယ်။ထို့စဉ်လူမဲဖွဲ့စည်းဖြစ်တဲ့ NAACP ကလည်းဒီဖြစ်ရပ်ကိုစံတက်ခံဖြစ်ခြေတန်းတင်ခဲ့ပါတယ်။ထို့သဖြင့်ထို့စဉ်ကပြည်သူ့ခွင့်ရေးလှုပ်ရှားမှုမှာခေါင်းဆောင်ဖြစ်တက်လာသူကတော့တရားဟောဆရာဒေါက်တာ Martin Luther King ဖြစ်ပါတယ်။ထို့စဉ်လူပြူလူမဲခွဲခြားမှုဆက်ဆံရေးအဆုံးသတ်ဖို့ငြိမ်းချမ်းစွာတိုက်ပွဲဝင်ဖို့စ 送票开头 Dr. King 表给他过来边边边边留下来
Segregation in public transportation will pass away eventually.
အများပြည်သူတုံ့ပြန်တဲ့တရုတ်ပို့ဆောင်ရေးမော်တော်ယာဉ်တွေရထားတွေပေါ်မှာအသားရောင်ခွဲခြားမှုစနစ်ဟာတစ်နှစ်ဆုံးသမှာပါ။ဒါကြောင့်ဒီကနေ့ကစပြီးတော့ကျွန်တော်တို့ဒါကိုရင်ဆိုင်နိုင်ဖို့ပြင်ဆင်ကြဖို့လိုမယ်လို့ထင်ပါတယ်။အဲ့ဒီအချိန်ရောက်လို့အခြေအနေတွေကိုရင်ဆိုင်ရတဲ့အခါမှာကျွန်တော်တို့တိတ်ခါရှိရှိတည်တည်ငြိမ်ငြိမ်စင်ချေနှုန်တရားရှိရှိနဲ့ရင်ဆိုင်ကြပါစို့
။ Dr. Martin Luther King ဥဆောင်တဲ့လှူဆမှုကြောင့်လေအသားရောင်ခွဲခြားရေးစနစ်ဟာဥပဒေအရအမေရိကန်ပြည်ထောင်စုမှာအဆုံးသတ်ခဲ့ပါတယ်။ဒေါက်တာမာတင်လူသကင်းကတော့အလုတ်ကြံခံခဲ့ရပါလေ။ရိုဇာပါ့ခ်စာ1980ခုနှစ်များနောက်ပိုင်းမှာလေအသားရောင်ခွဲခြားမှုတိုက်ဖြည်းလှုပ်ရှားမှုတွေဆက်လက်ဆောင်ရွက်ခဲ့သလိုဒီထရိုက်မြို့မှာလူမဲလူငယ်တွေအသက်မွေးဝမ်းကြောင်းအကြံပေးဌာနကိုလေဖွင့်လှစ်ပေးခဲ့ပါလေ။ခုလိုဒန်းတူခွင့်ရရှိမှုတွေသူ့ဘဝမှာမနာမနေကြိုးပမ်းမှုတွေကြောင့်1990ခုခုနှစ်မှာထိုးစဉ်သမ္မတဘီလ်ကလင်တန်ကအရသားတွေကိုပေးတဲ့အမြင့်ဆုံးဆုတစိတ်ဖြစ်တဲ့သမရရဲ့လူမြောက်မှုဆုတစိတ်အပြင်လွတ်တော်ဆိုင်ရာအမြင့်ဆုံးရွှေစိတ်ဆုကိုလည်းသူ့ကိုချီးမြှင့်ခဲ့ပါတယ်။ထိုစဉ်သမရကလင်တန်ဆုပေးပွဲမှာပြောခဲ့တာကတော
့ Rosa Parks ignited the most significant social movement in modern America.
Rosa Parks ခေတ်အမေရိကန်သမိုင်းမှာအထင်ကြီးအကြဆုံးလူမှုရေးအပြောင်းအလဲဖော်ဆောင်မှုကိုစတင်ပေးခဲ့သူပါ။ပြည်တွင်းစစ်ဖြစ်စေခဲ့တဲ့အကြောင်းရင်းတွေအဆုံးသတ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်73 74နဲ့15တို့မှာပြည့်ရထားတဲ့ဂရီတွေကိုဖြည့်ဆည်းနိုင်ဖို့ကြိုးပမ်းပေးခဲ့သူပါ။နောက်နှစ်ပေါင်း90ကျော်အောင်ပဲ Rosa Parks ဟာတစ်ချိန်ကဗတ်စကားပေါ်မှာနေရာမဖယ်ပေးခဲ့တာထက်ကြော်လွန်ပြီးတခြားတန်းတူအခွင့်အရေးရပိုင်ခွင့်အတွက်ကြိုးပမ်းပေးခဲ့သူဖြစ်တာမို့သူ့ကိုသမရကချီးမြှင့်တဲ့လွတ်မြောက်မှုဆုတစိတ်အပြင်ကျွန်တော်နဲ့အတူလွတ်တော်ခေါင်းဆောင်တွေကလည်းလွမြောက်မှုရွှေတစည်းစုသူ့ကိုချီးမြှင့်ပါတယ
်။ Rosa Parks ဟာ2005ခုအောက်တိုဘာလ24ရက်နေ့အသက်92နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်။ထိုစဉ်သူ့ရဲ့ဇာပနအခမ်းအနားကိုတက်ရောက်ခဲ့တဲ့သမ္မတဘရက်အိုဘားမားအမှတ်တရပြောခဲ့တာကိုလေပြန်ပြောင်းတင်ပြလိုပါတယ်
။ We honor this woman, Rosa Parks, by finding within ourselves the courage.
ကျွန်တော်ဒီကနေ့ဂါရဝပြုတဲ့ Rosa Parks ဟာနိုင်ငံရေးရာထူးလက်ကင်ထားသူမဟုတ်ပါဘူးကျော်ဝချမ်းသာတဲ့သူလည်းမဟုတ်ပါဘူးအထက်တန်းလွှာသတင်းတွေမှာဖော်ပြခြင်းခံရသူလည်းမဟုတ်ပါဘူးထိတ်တန့်တက်ကြွားဘွားရသူလည်းမဟုတ်ပါဘူးသူ့ဘဝဖြတ်သန်းမှုအတော်များများမှာဆက်ချုပ်စားခဲ့သူပါဒါပေမဲ့ကျွန်တော်နိုင်ငံရဲ့သမိုင်းကိုပြုစုတဲ့အခါမှာတော့ဒီအေးဆေးဆေးနေရတဲ့အမျိုးသမီးရဲ့အမိဟာလွှတ်တော်အမတ်တွေသမ္မတတွေရဲ့အမိကိုမေးသွားတောင်းမှသူ့အမိကိုတော့အမျက်သတိရနိုင်ကြမှာပါ
Rosa Parks ကိုကာရဝပြုခဲ့သူနောက်တူကတော့ Washington DC အောက်လွှတ်တော်မှအလင်နာ Holmes ပဲဖြစ်ပါလေ
In great humility Rosa Parks gift
Rosa Parks အနေနဲ့တိမ်မွေးစွာပဲပြပြတတအတိပေးခဲ့တာကကိုကိုကိုလူမြအောင်လုပ်ကြဖို့ဆိုတာပါပဲ
1973ခု February 4ရက်နေ့မွေးနေ့ရှင်ကွယ်လွန်လေပြီဖြစ်တဲ့ Rosa Parks ကိုဂုဏ်ပြုတဲ့အနေနဲ့သူအသက်တရာပြည့်တဲ့2013ခုနှစ်ကတော့သူမွေးနေ့အထိမ်းအမှတ်ဖြင့် Rosa Parks စိတ်ကောင်းကိုစားတိုက်ကြီးကနေထုတ်ဝေရောင်းချခဲ့ပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့အမျိုးသမီးများခန္ဓာကိုညှီကုန်းချုပ်အပ်ပါလေရှင
် You can bend but never break me Cause it only serves to make me More determined to achieve my fun